တမိုင်းဝင်အကြီးမားဆုံးဟာရီကိန်းမုန်တိုင်းဖြစ်တဲ့ဒိုရင်းဟာမြောက်အက်တလန်တိတ်သမုဒ္ဒရာဘက်ကိုဦးတည်မထွက်ခွာခင်တနင်္ဂနွေနေ့ကသူ့ရဲ့နောက်ဆုံးရိုက်ခတ်မှုဖြစ်ကနေဒါအရှေ့ခြမ်းကိုဝင်ရောက်ခဲ့ပါတယ်။ဟာရီကိန်းမုန်တိုင်းအဆင့်ကနေအပျော့သွားပေမဲ့ဆိုက်ကလုန်းမုန်တိုင်းအဆင့်လေပြင်းအားရှိနေတဲ့ဒိုရင်းဟာကနေဒါနိုင်ငံကပင်လယ်နဲ့နီးတဲ့ကျူပက်ပြည်နယ်အရှေ့ပြားကိုမှွေနောက်တိုက်ခိုက်ခဲ့ပါတယ်။အိမ်တွေအဆောက်အုံတွေရဲ့အမိုးတွေပျက်စီးခဲ့ပြီးတစ်ပင်တွေလည်းအမြစ်ကနေကျွတ်ထွက်ကျိုးကျခဲ့ပါတယ်။လူပေါင်းထောင်ချီအတွက်လည်းလျှက်စစ်မီးတွေပြတ်တောက်ကုန်ပါတယ်။ဒါပေမဲ့အခုချိန်ထိမုန်တိုင်းကြောင့်တည်ဆုံးသူစီးရင်ကနေဒါမှာမထုတ်ပြန်သေးပါဘူး။ဒီတော့တွေ့မှာပဲဒိုရင်းမုန်တိုင်းအလူးလဲခံခဲ့ရတဲ့ Bahamas နိုင်ငံမှာရှာဖွေရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေအတွက်လေပိုင်နက်ကိုထိန်းထားဖို့ Bahamas နိုင်ငံပေါ်ဖြတ်တန်းမဲ့ American လေကြောင်းလိုင်းအစီအစဉ်တွေကို American ပြည်ထောင်စုလေကြောင်းပြန်တမ်းမှုဆိုင်ရာစီမံခန့်ခွဲရေးဌာန FAA ကနေယာယီကန့်သက်ထားပါတယ်။ဘာဟာမအစိုးရရဲ့မေတ္တာရက်ခံမှုကြောင့်အခုလိုစီမံဆောင်ရွက်ခဲ့တာဖြစ်တယ်လို့လည်း FAA ကပြောပါတယ်။အဘိုကိုနဲ့Great Bahama ကျွန်းတွေကိုတွားရောက်ကြည့်ရှုခဲ့တဲ့ American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေး Agency USAID ရဲ့အကြီးအကဲ Mark Green ကတော့အပျက်စီးတွေဟာ Nuclear ဘုံးကျဲလိုက်တယ်လို့မျိုးဖြစ်နေကြောင်းပြောခဲ့ပါတယ်။ပြန်လည်ထူထောင်ရေးအတွက်အချိန်အတော်ကြာမယ်ဆိုတာကိုသိရှိထားပြီးလက်တလောကူညီကယ်ဆယ်ရေးလုပ်ငန်းတွေကို American ဘက်ကအကူအညီပေးဖို့ Bahama အစိုးရနဲ့အနီးကပ်လှုပ်ဆောင်နေတယ်လို့လည်း Green ကပြောကြားခဲ့ပါတယ်ရှင်။